မနိုင်ငံရဲ့လူခွင့်အခြေအနေဟာဒေသတွင်းအတက်ပါစိုးရိမ်ပွဲအခြေအနေဖြစ်လာနေပြီဆိုတာသိကိုထင်ရှားနေပြီလို့မနိုင်ငံလူခွင့်အခြေအနေဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးမှုကပြောလိုက်ပါတယ်ထိုင်းနဲ့မလေးရှားနိုင်ငံတွေကိုတွားရောက်တဲ့ခီးစဉ်အစုံမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဘာမောက်ခရန်ဟီလီကအဲ့လိုပြောကြားသွားတာပါအဲ့ပြောဆိုချက်တွေတဲကတချို့အချက်တွေကိုကောက်နှုတ်ပြီးတော့ကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေရဲ့ရဲကိုစုံစမ်းလေ့လာပြီးအစီအခံတင်ပြဖို့အတွက်ကုလသမဂ္ဂလူခွင့်ရေးကောင်စီကတာဝန်ပေးခန့်အပ်ထားတဲ့ပေါမောက်ခရန်ဟီလီဟာမြန်မာနိုင်ငံကိုဝင်ခွင့်မရတာကြာပြီဖြစ်ပေမဲ့သူ့ရဲ့လုပ်ငန်းတာဝန်တွေကိုဆက်လုပ်ဆောင်နေတာပါအဲဒီလုပ်ငန်းတာဝန်အဆက်အနေနဲ့မြန်မာအင်းကြီးချင်းထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတို့စီသွားပြီးတော့မြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာအချက်အလက်တွေကိုစုဆောင်းရယူတာဖြစ်ပါတယ်ဒီခီးစဉ်ကနေအချက်အလက်အလုံးလောက်ရခဲ့ပြီးတော့မြန်မာလူခွင့်ရေးအခြေအနေရဲ့ရိတ်ခတ်မှုပါနိုင်ငံတွင်းမှာတင်အဆုံးသက်သွားတာမဟုတ်ပဲဒီတော့တင်းမှာပါတက်ရောက်နေပြီလို့ပမောက်ခရန်ဟီလီကအထူးသတိပေးပြောဆိုသွားပါတယ
် Following my visit it has become more clear to me that the human rights situation of Myanmar has created
မြန်မာလူခွင့်ရေးအခြေအနေဟာတောင်အာရှနဲ့အရှေ့တောင်အာရှဒေသတွေအတွက်စိုးရိမ်ပွဲဒေသဆိုင်ရာကိစ္စရပ်တွေဖန်တီးခဲ့ဖန်တီးနေဆဲရှိတယ်ဆိုတာဒီခီးစဉ်အပြင်မှာကျွန်မအတွက်သိကိုရှင်းသွားပါတယ်အဲ့ဒီကိစ္စရပ်တွေထဲမှာဥပမာအားဖြင့်ဘင်္ဂလားဒေ့ရှ်၊အိန္ဒိယ၊အင်ဒိုနီးရှား၊မလေးရှားနဲ့ထိုင်းနိုင်ငံတွေမှာမြန်မာနိုင်ငံကဒုက္ခသည်တသန်းခွဲနေပါရှိနေတာမြန်မာနိုင်ငံကလူတွေကိုဒေသရင်းတစ်လျှောက်မှာလူမောင်ခိုးကူတာနဲ့ခိုးသွင်းတဲ့ဖြစ်ရပ်တွေဒေသရင်းနဲ့ဒေသအပြင်မှာမူရည်စေဝါကုံသွဲရောင်းဝယ်မှုစတဲ့ကိစ္စရပ်တွေပါဝင်ပါတယ်မြန်မာနိုင်ငံကနေသူတို့စီမှာဖြစ်လာတဲ့ဒီဆိုရင်ပွဲအကောင်းဆုံးကိစ္စရပ်တွေဟာဒေသရင်းကနိုင်ငံတွေအပေါ်မှာတိတာထင်ရှားတဲ့တည်ရောက်မှုတွေဆက်ပြီးရှိနေတယ်ဆိုတာကိုမြန်မာအိန္ဒိယနိုင်ငံတွေအနေနဲ့မဖြစ်မနေအသိမှပြုကြရမှာဖြစ်ပါတယ်
ဒီအတွက်ကြောင့်ဒေသတွင်းနိုင်ငံတွေအနေနဲ့မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံတဲ့အခါမှာမြန်မာလူခွင့်ရေးကိစ္စကိုဆွေးနွေးရမယ့်အကြောင်းအရာတစ်ခုအဖြစ်အခိုင်အမာထည့်သွင်းသင့်တယ်လို့ပေါမောက်ခရန်ဟီလီကပြောပါတယ်။ဒါ့အပြင်မြန်မာနိုင်ငံလူခွင့်ရေးအခြေအနေကိုဦးစားပေးကိစ္စရပ်ဖြစ်သတ်မှတ်ဖို့နဲ့လူခွင့်ရေးကိုလေးစားဖို့ကာဝယ်ဖို့နဲ့အပြည့်အဝဖော်ဆောင်ရမယ့်တာဝန်တွေကိုမြန်မာအစိုးရအနေနဲ့လိုက်နာလှုပ်ဆောင်လာအောင်လုပ်ဖို့အရှေ့တောင်အာရှနိုင်ငံများဖွဲ့အာဆီယံကိုလည်းပေါမောက်ခရန်ဟီလီကအခိုင်အမာတိုက်တွန်းသွားပါတယ်။ထိုင်းနိုင်ငံမှာသူရောက်နေချိန်တွင်မြန်မာအစိုးရဘက်ကဝင်ပြီးနှောက်ယှက်တာကြောင့်သူခီးစဉ်ဒီတစ်ပိုင်းကိုဖျက်ပစ်ခဲ့ရတယ်လို့ပေါမောက်ခရန်ဟီလီကပြောသွားတယ်လို့ဒါဟာတိတ်ကိုစိုးရိမ်မှုကိစ္စဖြစ်ပြီးပေါ်ပေါ်လီသဘောထားလို့မရဘူးလို့လည်းပြောပါတယ်။သူရဲ့လုပ်ငန်းတာဝန်တွေနဲ့ကုလသမဂ္ဂရဲ့တခြားလှုပ်ဆောင်မှုတွေမှာပူးပေါင်းဆောင်ရွက်သူတွေကိုဖိအားပေးချိန်ကြောက်နှောက်ယှက်လက်တွန့်ပြန်တာမျိုးတွေကိုလက်ခံမှာမဟုတ်တယ်လို့ဒီကံနေမှာလည်းမဟုတ်ဘူးဆိုတာကိုလည်းပေါမောက်ခရန်ဟီလီကမြမအစိုးရကိုသတိပေးတော့ပါသေးတယ်။ထိုင်းနိုင်ငံရောက်နေချိန်တွင်းမှာပဲရခိုင်လူမျိုးစုလက်နက်ကိုင်ဖွဲ့ AA ကိုထောက်ခံပံ့ပိုးနေတယ်ဆိုတဲ့ဆွဆွဲချက်နဲ့မြန်မာနိုင်ငံသား6ဦးကိုစင်ကာပူအစိုးရကမြန်မာနိုင်ငံကိုပြန်ပို့လိုက်တဲ့သတင်းကြားရတာကြောင့်တိတ်ကိုစိုးရိမ်မိတယ်လို့လည်းပါမောက်ခရန်ဟီလီကပြောပါတယ
် The six were arrested upon their return to Myanmar and I am told that they are now detained
အဲ့ဒီ6ယောက်ကိုမြန်မာနိုင်ငံပြန်ရောက်ချိန်မှာဖမ်းဆီးလိုက်ပြီးလက်ရှိအားဖြင့်မြန်မာထိန်းသိမ်းထားတယ်ဆိုတာမသိရသေးဘူးလို့ကျွန်မကိုပြောကြပါတယ်ရခိုင်ပြည်နယ်မှာအေအေနဲ့ဆက်ဆက်တယ်ဆိုတဲ့တန်ရရနဲ့ရခိုင်အမျိုးသားတွေကိုထိန်းသိမ်းထားခြင်းအတွင်းတည်ဆုံးတာတွေမကြသေးခင်ကဖြစ်ထားတာကြောင့်သူတို့အခြေအနေပေါ်ကျွန်မအရန်စိုးရိမ်ပါတယ်ချက်အပြင်စင်ကာပူမှာနေထိုင်ရတဲ့သူတို့မိသားစုတွေနဲ့တခြားရခိုင်တွေရဲ့ကံကြမ္မာအတွက်လည်းကျွန်မစိုးရိမ်ပါတယ်စင်ကာပူနိုင်ငံအနေနဲ့နှိပ်စက်ညှဉ်းပန်းခံရမယ့်အလားအလာရှိတဲ့နေရာတွေကိုလူတွေကိုပြန်မပို့ရဘူးဆိုတော့နိုင်ငံတကာဓလိထုံတမ်းဥပဒေအတိုင်းလိုက်နာလှုံ့ဆော်မှုကျွန်မတိုက်တွန်းပါတယ
်မြမလူခွင့်ရေးအခြေအနေရေးရထဲကတက်မတော်နဲ့အေးအေးဖွဲ့ကြားတိုက်ပွဲတွေကိစ္စရခိုင်ပြည်မှာအင်တာနက်ဖြတ်တဲ့ကိစ္စ Facebook နဲ့သက်ဆိုင်တဲ့ကိစ္စ Victoria လို့အမည်ဝက်ပေးထားတဲ့ကလေးငယ်လေးဖြစ်ရက်ရေရအခွင့်အရေးဆိုင်ရာအမျိုးသမီးနဲ့မိန်းကလေးတွေလင်လုံငန်းအတွက်တရုတ်ကိုလူမောင်ခိုကူးခံရတာရင်းချမ်းရေးလုပ်ငန်းစဉ်စတဲ့အခြေအနေမျိုးနဲ့ပတ်သက်လို့လည်းပေါမောက်ခရန်ဟီလီကထောက်ပြပြောဆိုသွားပါတယ်။အခုခီးစဉ်တွင်တွေ့ရှိချက်တွေကိုအစီရင်ခံစာရေးသားပြီးစက်တင်ဘာလမှာကျင်းပမယ့်လူခွင့်ရေးကောင်စီနဲ့အောက်တိုဘာလမှာကျင်းပမယ့်ကုလသမဂ္ဂထွေထွေညီလာခံတို့မှာပေါမောက်ခရန်ဟီလီကတင်ပြသွားမှာဖြစ်ပါတယ်ခင်ဗျာ။